မြန်မာကနေဗြိတိန်နိုင်ငံအထိမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်ကယ်နဲ့ခီးရှည်မောင်းနေတဲ့မြန်မာနိုင်ငံသား2ဦးဟာမနေ့တနင်္ဂနွေနေ့အစောပိုင်းကရန်ကုန်မြို့ကနေရှမ်းပြည်နယ်တာချီလိပ်ထိုင်းနိုင်ငံဇက်ကိုဥတီပြီးစတင်ထွက်ခွာသွားပါပြီ။သူတို့ခီးစဉ်အသေးစိတ်နဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးသွားဖွဲ့လို့နာမည်ပေးထားတဲ့နိုင်ငံပေါင်း30ကျော်ကိုဖြတ်တန်းမောင်းနှင်သွားမယ်။မော်တော်ဆိုင်ကယ်ခီးစဉ်နဲ့ပတ်သက်လို့တောက်ကြာနေကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုအောင်ကျော်ဝင်းကအခုလိုပြောသွားပါတယ်။တာချီလ
ေးနေဇက်ကလည်းပြောကျွန်တော်တို့ထိုင်းပေါ်မှာပဲထိုင်းလေးပြန်စင်လာဖို့ထိုင်းနဲ့လာဖို့ဆိုတော့တရက်တော့ပဲကြာပါမယ်။ကျွန်တော်တို့ချက်ချင်းချက်သွားရတော့ပါလားပြီးတော့ကျွန်တော်တို့ China မှာကျွန်တော်တို့13ရက်ဒါမို့14ရက်လောက်ကျွန်တော်တို့ဆက်လက်စီးနေရပါမယ် China ကဆက်ကျွန်တော်မွန်ဂိုလီးယားကိုတက်ပါမယ်မွန်ဂိုလီးယားဆက်ကျွန်တော်တို့ကဇက်စတန်ကိုပူတဲ့အခါမှာကျွန်တော်တို့က border ဖြစ်တဲ့သူကရုရှားကိုချက်ပြင်ရတယ်ဗျရုရှားနေတဲ့ဆက်ကျွန်တော်တို့ကကဇက်စတန်ပြန်လာပါမယ်ကဇက်စတန်နေတဲ့ဆက်ကျွန်တော်တို့ကလည်းရုရှားကိုပြန်ပြီးတော့ကျွန်တော်တို့ Saint Petersburg ကို Moscow လို့ကျွန်တော်သွားပါမယ်ကျွန်တော်တို့ဒီ trip ကကျွန်တော်တို့အကျွပါလေးတော့ကြောင်းမရှိပါနိုင်ပါလေအဲ့တော့ဒီစင်ကျွန်တော်တို့နော်ဝေးကနေပြီးတော့ကျွန်တော်တို့ဒီတောင်ဘက်ကိုဆင်းရင်ကျွန်တော်တို့ဒန်မတ်ကြည့်ပါလေဒန်မတ်ကနေဆင်းကျွန်တော်တို့ဂျာမနီတို့နယ်သာလန်တို့အဲ့ရပါဒီစင်ကျွန်တော်တို့UK ပေါ့နော်ကျွန်တော်တို့ face one နေနေရတော့ကျွန်တော်တို့က UK ကိုရောက်စီမလို့ကျွန်တော်တို့ဒီပြထားပါလေကျွန်တော် UK မှာကျွန်တော်တို့အနေငယ်လိုက်ပြီးတော့ပတ်ပါမယ်ပတ်ပြီးလို့ရှိရင်ကျွန်တော်တို့ကနေပြီးတော့အားလုံးစားရရစီပြတယ်ကျွန်တော်တို့နေနေရတယ်ကျမကြီးတို့ဒီဆိုင်ကယ်တို့ပါလို့လေအကုန်လုံးအခြေအနေကောင်းလို့ဆိုတော့ကျွန်တော်တို့ကနေပြီးတော့ဒီတဲ့တို့ကျွန်တော်တို့ဒီအီတလီတို့ပေါ့နော်ကျွန်တော်တို့ဒီဥရောပနိုင်ငံတွေပြန်ပြီးတော့ဖြစ်ပါမယ
်အပြန်ခီးစဉ်ကိုတော့အသေးချာမသိရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေဘက်ကိုပြန်ဝင်ဖို့စဉ်းစားထားကြောင်းကိုအောင်ကျော်ဝင်းကသတင်းမီဒီယာတွေကိုပြောပါတယ်ဒါအပြင်သူတို့ဖြတ်တန်းသွားမဲ့နိုင်ငံတွေရဲ့ယဉ်ကျေးမှုအစားအသောက်တွေကိုလည်းလေ့လာမှတ်တမ်းတင်သွားမှာဖြစ်တယ်လို့ဆိုပါတယ်ကိုအောင်ကျော်ဝင်းနဲ့အတူနောက်ထပ်မော်တော်လော့ခီးသွားတအုပ်ဖြစ်တဲ့စိုင်းစွန်ဖားကလည်းသတင်းစာရှင်းလင်းပွဲမှာသူတို့နှစ်ဦးမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်ကယ်နဲ့ခီးမောင်းနေဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့မှလွတ်လပ်ရရပြီးတဲ့နောက်1955ခုနှစ်ကဒုတိယကမ္ဘာစစ်ကကြံခဲ့တဲ့ BSA မော်တော်ဆိုင်ကယ်ဟောင်းတစ်စီးနဲ့မြန်မာကနေဥရောပနိုင်ငံတွေအထိမိုင်ပေါင်း 9,000 ကျော်မောင်းနေခဲ့တဲ့ဥပတုံနဲ့ဒေါ်တင်တင်စိန်တို့ဇနီးမောင်နှံကိုအားကြပြီးဂုဏ်ပြုတာဖြစ်ကြောင်းနဲ့ဒီကနေ့ခေတ်လူငယ်တွေအနေနဲ့သူတို့လိုစွန့်စားကမ္ဘာပတ်လူစိတ်တွေဖြစ်လာခဲ့ရတယ်လို့ဆိုပါတယ်။ဒီ
1955နောက်ပိုင်းမှာလောက်ပြောစရာကောင်းတယ်လောက်အတွေ့အကြုံများရတဲ့ခီးကိုဘာကြောင့်မတူမှမထွက်ခဲ့လဲဆိုတော့ကျွန်တော်တို့တော်တော်လေးတော့ဟိုစိတ်ဝင်စားမိရတယ်ဘာကြောင့်မထွက်ကြလဲမသိဘူးအဲကြောင့်မကျွန်တော်အဲ့ဒါလေးစဉ်းစားနေကိုကပို့ပြီးတော့ထွက်ချင်လာတယ်အွားတို့ခင်းနေဆိုင်ကျွန်တော်အများကြီးဒါတော်တော်လေးတက်တာပါတယ်သူတို့ခင်းတော့သွားတယ်ဆိုရင်ဒါတို့လုံးဝဟိုဘာမှမက်ပြာစားတော်တော်ခက်ခဲနေသွားလာတယ်အခုကျွန်တော်တို့ကဒီမှာအင်တာနက်ဆက်check ပြီးတော့ကီလိုမီတာဘလောက်ဝေးရမိုင်ဘလောက်ဝေးရဘယ်နေမှာဆိုတော့ဘယ်မျိုးရှိရဆိုတာမျိုးလေးကျွန်တော်သိတယ်။တက်မှန်တများတော့စီစဉ်ထားတယ်။တော်တက်များလည်းရောက်ဟိုဒီမှန်ထားတဲ့ key ကိုရောက်တော့ဟို6ခြင်းမှာကျွန်တော်အငဲအားတက်နေပါလိမ့်မယ်။
ဥပတုံနဲ့ဒေါ်တင်တင်စိန်တို့နှစ်ဦးရဲ့ခက်ခဲကြမ်းတမ်းတဲ့ကမ္ဘာပတ်မော်တော်ဆိုင်ကယ်ခီးစဉ်ဟာ1950ကျော်ပတ်ဝန်းကျင်တဝိုက်ကကမ္ဘာမှတ်တမ်းတင်ခံခဲ့ရပြီးဒေါ်တင်တင်စိန်ဆိုရင်လည်းပထမဆုံးမြန်မာအမျိုးသမီးကမ္ဘာလှည့်ဖြစ်အများကဂုဏ်ပြုခဲ့ကြပါတယ်။တောက်ကြနေကပြုလုပ်တဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့သတင်းစာရှင်းလင်းပွဲကိုလည်းဒေါ်တင်တင်စိန်ကတက်ရောက်ခဲ့ပြီးအခုလိုအားပေးစကားပြောကြားခဲ့ပါတယ
်။ပါနိုင်ပါသေးလဲတောင်းရဲ့နော်တို့နှစ်ယောက်ကအဖွားနဲ့တိုင်ပြီးတော့တနေ့တော့ဝယ်တိုင်ပြီးတော့သွားဖို့လာဖို့ရှင်နေရပါလေအခုတော့အောင်မြင်သွားပါပြီခေတ်ကပြီးနေပါပြီနော်စိတ်လည်းကောင်းပါလေတို့မှာအင်တာနက်တို့ Google တို့ဘာလို့ဘာလို့ရှိပါလဲအားလုံးတော့လွယ်လွယ်ကူကူသွားလာလို့ရတဲ့အတွက်ဒီမှာကြာတူရပါလေ
ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖားတို့နှစ်ဦးဟာသူတို့ခီးစဉ်အတွက်လွန်ခဲ့တဲ့3နှစ်ခရဲကစတင်ပြင်ဆင်ခဲ့ကြပြီးဖြတ်ကျော်သွားမယ့်နိုင်ငံတွေအတွက်လိုအပ်တဲ့စာရွက်စာရမ်းတွေကိုပြီးခဲ့တဲ့8လခရဲကပြင်ဆင်ခဲ့ရတယ်လို့ဆိုပါရစေ။ဒါ့အပြင်ခီးစဉ်အတွက်နေပြည်တော်ကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မော်တော်ဆိုင်ကယ်မောင်းနှင်ခွင့်မပြုတဲ့ရန်ကုန်မြို့ကအထွတ်မှာရင်ထင်းရက်နဲ့အတူရန်ကုန်တိုင်းအစိုးရကထွက်ခွာခွင့်ပြုခဲ့ပါရစေ။မော်တော်လော့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးသွားမှာဖြစ်ပါရဲ့ရှင်။